ကိုကြမီအခုစာအုပ်တို့ထုတ်ဝေမှာကြားလို့ခင်ဗျာဘာစာအုပ်လဲခင်ဗျာ
ကျွန်တော်ရတာဟိုအချင်းတော်နဲ့မှကျွန်တော်ခက်ခက်ခဲခဲနဲ့ကျွန်တော်ဟိုပထမအဆုံးဘာသာပြန်ခဲ့တဲ့လုံချင်းဝတ္ထုပေါ့လုံခဲ့တဲ့250လောက်ကတည်းကအမေရိကန်နိုင်ငံမှာထွက်ခဲ့တဲ့စာအုပ်ပါစာရေးဆရာတော့ဒါနာမည်ကြီးစာရေးဆရာပဲ Edwin O'Connor ဆိုတာမူရင်းစာအုပ်နာမည်ကတော့ Lasura လို့ခေါ်တယ်ကျွန်တော်ကတော့နောက်ဆုံးအပိသန်ဆိုတဲ့နာမည်နဲ့ဘာသာပြန်ထားတယ်နောက်ဒါရုပ်ရှင်ကားလည်းရှိပါတယ်ဒီကအ
เจ้าရဘာအเจ้าရလဲခင်ဗျာ
အเจ้าရတော့ရွေးကောက်ပွဲအเจ้าပဲဗျအဓိကတော့သူအဲ့ဒီမှာဟိုအမေရိကန်ရဲ့မြို့တစ်ခုမှာမြို့တော်ဝန်ရွေးကောက်ပွဲပေါ့အဓိကပြင်ကိုစလလောင်းနေရဘလို့ရွေးကောက်ပွဲမှာအားပြန်ရတယ်လေမျက်နှာစာမှာကိုစလလောင်းနေရထွက်ပြီးတော့အားပြန်နေတဲ့ကာလမှာပဲအဲ့ဒီကိုစလလောင်းနေရနောက်ွယ်မှာဒီနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ပတ်သက်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေနောက်ပြီးတော့ဒီဘာသာရေးအတိုင်းဝိုင်းတွေနောက်ပြီးတော့ဟလာကျွန်တော်တို့ဒီတာမန်ဟလာပြည်သူတွေရဲ့အတိုင်းဝိုင်းတွေပြီးတော့တမကတွေစသဖြင့်ပေါ့လေအဲ့ဒီအခင်းချင်းတစ်ခုလုံးကိုဖြန့်ပြီးတော့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒါအမေရိကန်ရဲ့အလားရွေးကောက်ပွဲလှုပ်ရှားမှုတခုလို့ပြောတယ်အမေရိကန်နိုင်ငံရေးလို့လည်းပြောရတယ်နော်ရွေးကောက်ပွဲမှာအားပြိုင်မှုတွေဖြစ်လာပြီဆိုလို့ရှိရင်ဒီအားပြိုင်မှုတွေမှာဘလို့တွေဟိုထိုးကြနှက်ကြလဲနော်ဘလို့တွေအနိုင်ရအောင်လုပ်ကြတယ်လဲဆိုတော့အဲ့ဒါတွေပါပြည်စုံစုံရေးထားတာပ
ါဟုတ်ကဲ့အဲ့ဒီစာအုပ်ကိုဘာသာပြန်တာဘယ်နှစ်ခုနှစ်လောက်ကလဲ
2003ခုနှစ်လောက်ကကျွန်တော်ဘာသာပြန်တာ
ဟုတ်ကဲ့အဲ့တော့အကျဉ်းထောင်ထဲမှာဘလို့ဒီစာအုပ်တွင်ပြီးဘလို့ရေးတာလဲခဗျာ
အင်္ဂလိပ်ဝတ္ထုတွေကျွန်တော်ကဖတ်တယ်ဗျာစာအုပ်ကကျွန်တော်ကတွင်ပြီးလိုက်တာတွင်ပြီးလိုက်တယ်ဆိုတာတရားဝင်မဟုတ်ဘူးဗျခိုးပြီးတွင်းပြလိုက်တာပဲအဲ့တော့ကျွန်တော်ကဘာသာပြန်တဲ့ခါကျတော့လည်းဒါကျွန်တော်စာရေးခွင့်မရှိဘူးလေမရှိတော့ကြောင့်ကျွန်တော်ခိုးပြီးပြန်ရတာပဲအဲကန်ကောင်းကျင်တဲ့ခါကျတော့ဗာလဲဆိုတဲ့ခါကျတော့ကျွန်တော်အခုညီပေးတဲ့ဝန်ထမ်းတွေရှိတယ်အဲဝန်ထမ်းတွေကကျွန်တော်လေဂျာစာအုပ်ကြီးတွင်းပြလိုက်ဗျအဲ့ဒီလေဂျာစာအုပ်ကြီးကိုလေးလက်မှ6လက်မှအရွယ်ကျွန်တော်စာအုပ်တွေအများကြီးဖြောင်းဖြတ်လိုက်တယ်ဖြတ်လိုက်ပြီးတော့မှဒီ line တစ် line ထဲမှာကျွန်တော်စာချောင်း2ချောင်းဝင်အောင်ကျွန်တော်ရေးတယ်ရေးပြီးတော့အဲ့ဒါလေးကိုကျွန်တော်ဟိုစွင်းနဲ့နောက်ကျွန်တော်အပြင်ကိုထုတ်ထားလိုက်တာပြောရမယ်ဆိုလို့ရှိရင်တော့ဒီစာအုပ်ကိုဘာသာပြန်ခဲ့တာကျွန်တော်10နှစ်ကျော်လောက်ရှိပြီ
တော့ဆယ်နှစ်ကျော်ကဘာသာပြန်တဲ့စာအုပ်ကိုအခုအချိန်ရွေးကောက်ပွဲကျင်းပကနေမှထုတ်တာဘာကြောင့်လဲ
အဲ့ဒါအင်မတန်စိတ်ဝင်စားစရာကောင်းတယ်ကျွန်တော်ရဲ့မျှော်လင့်ချက်တစ်ခုပဲကျွန်တော်ကဘာလဲဆိုတော့ဒီစာအုပ်ကို2005ကျွန်တော်ပြန်လွတ်လာတဲ့အချိန်မှာကျွန်တော်ထုတ်ရင်ရတာပေါ့ဒါပေမဲ့ကျွန်တော်မထုတ်ဘူးဘာကြောင့်မထုတ်လဲဆိုတဲ့အခါကျတော့အဲ့ဒီကာလမှာဒီစာအုပ်မျိုးထွက်လာမယ်ဆိုလို့ရှိရင်ဒါတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲကိုလက်မခံတဲ့အုပ်စုကရွေးကောက်ပွဲကိုမလုပ်ချင်တဲ့အုပ်စုကဒါဟိုတိတ်ပြီးကြိုက်သွားလိမ့်မယ်ဒါပေမဲ့ဒီတချိန်ကြလို့ရှိရင်ဟလာဒီဒီမိုကရေစီရွေးကောက်ပွဲဆိုတာဘလို့ရွေးကောက်ပွဲတိုင်းဟာဟလာမျှတမှုရှိရလားတန့်ရှင်းမှုရှိရလားတချိန်ကြလို့ရှိရင်ဟလာမမကြီးမကျွန်တော်ဟာဒီနိုင်ငံကြီးလှုပ်ရှားသူတယောက်အနေနဲ့တက်ကြွလှုပ်ရှားသူတယောက်အနေနဲ့ကိုယ်တိုင်ကိုကအဲ့ဒီနိုင်ငံကြီးထဲမှာပါဝင်တက်ပတ်တက်နေကြတဲ့တက်ကြွလှုပ်ရှားသူတွေရဲ့ဟလာနိုင်ငံကြီးသဘောတော်ကဘလို့ဖြစ်လဲဆိုတာကိုကျွန်တော်ချပြခြင်းတဲ့အချိန်ကိုကျွန်တော်စောင့်နေကြတာစောင့်နေကြတဲ့အတွက်အခုတိုက်တိုက်ဆိုင်ဆိုင်ပဲဒါ2015ရွေးကောက်ပွဲနဲ့လည်းကြုံလာတဲ့အတွက်ဒါရင့်ကျက်လာပြီဖြစ်တဲ့အတွက်ဒါကိုကျွန်တော်ချပြဖို့အချိန်တန်ပြီဆိုပြီးတော့ကျွန်တော်ဒီအချိန်လေးကိုကျွန်တော်ရွေးပြီးတော့ဒီစာအုပ်ကိုထုတ်တာ
ပါ။ဟောစာအုပ်ထဲကမှတ်မှတ်ရအကြောင်းအရာလေးတစ်ခုတော့ကျွန်တော်ပြောပါဦ
း။စာအုပ်ထဲကအမှတ်ရဆုံးအကြောင်းကတော့ဗျာအဲ့ဒီမှာပါတဲ့ဇက်ကောင်ပေါ့နော် French Capitan ဆိုတဲ့ဇက်ကောင်ဟာသူဟာမြို့တော်ဝန်အာဏာကိုသူရယူခဲ့တာနှစ်ပေါင်း50လောက်သူရယူခဲ့တယ်။လူလူထောက်ခံမှုနဲ့သူကရယူခဲ့တယ်။တနည်းအားဖြင့်ဒီမိုကရေစီနီလန်ဘောင်တွင်းအောင်သူကဒီအာဏာကိုသူရအောင်ယူခဲ့တယ်။နော်ယူခဲ့ပြီးတဲ့အချိန်မှာပဲ तू ကပြည်သူ့အတွက် तू ကဟလာအတက်နယ်ဆုံး तू ကအလုပ်ကျွေးပြူရင်းနဲ့ဘဝတစ်လျှောက်လုံးမှာ तू နိုင်ငံရေးဘဝနဲ့ပဲ तू ဟာနောက်ဆုံး तू ကကွယ်လွန်သည်ထိ तू ကလှုပ်သွားခဲ့တယ်အဲ့တော့အဲ့ဒီမှာထူးခြားတာတစ်ခုကပါလဲဆိုတဲ့ခါကျတော့အများစုကနေဟလာလူကောင်းတစ်ယောက်လို့ तू ပြောကြတယ်တချို့ကလည်း तू နဲ့မတူတဲ့အတိုက်ခံတွေဘာသာရေးအုပ်စုတွေရှိမှာဗျာ तू ကိုလူဆိုးတစ်ယောက်လို့ပြောကြတယ်ဒါပေမဲ့ तू ရဲ့နောက်ဆုံးခရီးစဉ်မှာ तू ကိုချီးမွမ်းခံဖွင့်တဲ့အချိန်မှာဖုန်းတော်ကြီးကဘလို့ချီးမွမ်းခံဖွင့်လဲဆိုတော့ तू ကိုကောင်းတယ်လို့လည်းပြောကြတယ်ဆိုးတယ်လို့လည်းပြောကြတယ်ဒါပေမဲ့တေချာတာတခုကတော့သူဟာမြင့်မြတ်တဲ့အလုပ်ကိုလုပ်သားတဲ့မြင့်မြတ်တဲ့လူတယောက်ဖြစ်တယ်ဆိုတဲ့မှတ်ချက်ကိုပေးလိုက်တယ်ပြောချင်တဲ့အဓိပ္ပာယ်ကလည်းဆိုတော့သူဟာဘဝတစ်လျှောက်လုံးသူ့ဘဝကိုမြုပ်နှံပြီးတော့မြို့အတွက်အများအတွက်သူ့ကိုယ်ကျိုးတခုမှမပါဘဲနဲ့နောက်ဆုံးပေးဆက်ပြီးလုပ်သွားတဲ့လူတယောက်ဖြစ်တဲ့အတွက်သူ့လုပ်ခဲ့တဲ့လုပ်ခဲ့တဲ့အမှားတွေရှိမယ်အမှန်တွေရှိမယ်သို့တော်ညာလည်းသူဟာမြင့်မြတ်တဲ့လူတယောက်ဖြစ်တယ်ဆိုတဲ့ကောက်ချက်တခုကိုဆွဲလိုက်တာပဲအဓိကတော့ဗျာဟိုရွေးကောက်ပွဲမှာဝင်ပြိုင်ကြတဲ့ကိုယ်စားလောင်းနေပေါ့ဒါကမြို့တော်ဝန်ရွေးကောက်ပွဲတစ်ခုဖြစ်ပေမဲ့လည်းဒါမြို့နယ်တစ်ခုအတွင်းမှာအားပြန်ကြတဲ့ကိုယ်စားလောင်းတွေပါမယ်နော်အဲ့ကိုယ်စားလောင်းတွေရားထဲမှာရွေးကောက်ပွဲမဲဆွယ်မှုကိုဘယ်လိုလုပ်သလဲသူတို့အပိုင်တတ်မှတ်ထားတဲ့ရက်ကွက်တွေကဘယ်လောက်ထိစိတ်ချရသလဲနိုင်ငံရေးတက်ကြတွေကိုဒီနေရာမှာဖော်ပြထားတယ်ဒါရီယာကျွန်တော်တို့နိုင်ငံရဲ့အခြေအနေနဲ့အခုချိန်မှာအကန့်ညီတယ်တကယ်တမ်းမဲဆွယ်စည်းဝေးတဲ့အခါမှာလူမှုရေးဒီနိုင်ငံရေးနိုင်ငံရေးဒီလူမှုရေးဖြစ်နေတာကိုတွေ့ရပါလိမ့်မယ်
ကျေးဇူးပဲကိုကြည့်မြင်
ကောင်းပါပြီဗျ